Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ2ရက်တောက်ကြာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မနန္ဒချမ်းမသတင်းတွေကိုတော့ခင်မျိုးတက်နဲ့တူညညာပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဖြစ်မရိန်းတပ်ဖွဲ့ကအငြင်းစားဗိုလ်ချုပ်ကြီးဂျိမ်းစ်မတ်တစ်ကိုခန့်အပ်နိုင်တယ်လို့သတင်းတွေထွက်ပေါ်နေပါဗျ။ EU ဥရောပသမဂ္ဂရဲ့ရဲတပ်ဖွဲ့ဖြစ်တဲ့ Europol က၄နှစ်ကြာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာအွန်လိုင်းပေါ်မှာရာဇဝတ်မှုလုပ်ငန်းတွေလုကင်မှုနဲ့လူ၅ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီမနက်ပြပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့မနေ့သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒီညဉ့်ညဉ့်မှာတိုက်ပွဲတွေဖြစ်နေဆိုတာလည်းမှန်နေကြီးပွားရေးကလည်းချွတ်ချုပ်ကြသေးဆိုတာလည်းမှန်နေသို့တော့ဒီဟာတွေဟာဖြစ်လာတာကျွန်တော်တို့ဗမာနိုင်ငံမှာနှစ်ပေါင်းမြောက်များစွာကြာခဲ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စင်ကာပူခီးစဉ်တွင်ပြောကြားတဲ့မိကုပါအချက်တချို့အပေါ်အမြင်သဘောထားကိုဒေါက်တာတင်းဆွေပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြရမှာပါဒီအကြောင်းနဲ့အတူလက်နက်ကင်ဖွဲ့စည်းတွင်ကလေးစစ်သားအုံပြုမှုနဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းအကြောင်းတစ်စိတ်တစ်စောင်းကိုကြားကြားဖို့ရှိသလိုတချင်းတစ်ပုဒ်ကိုလည်းထုံထွင်ပေးသွားဖို့ရှိပါတယ်။အခုတော့ဒီနောက်ဆုံးရသတင်းတွေကိုမန္တန္တာချန်နယ်ဒေါ်ခင်မြတ်တက်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝင်ကြီးဖြစ်မရိန်းတပ်ဖွဲ့ကငိမ့်စားဗိုလ်ချုပ်ကြီးဂျိမ်းစ်မတ်တစ်ကိုခန့်အပ်ဖို့အမည်စရင်တင်သွင်းလိုက်မယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ထရန့်အနေနဲ့အမည်စရင်တင်သွင်းမှုကိုတော့နောက်သတင်းပတ်ထဲမှာတရားဝင်ပြုလုပ်နိုင်တယ်လို့မျှော်လင့်နေကြတာပါ။ဗိုလ်ချုပ်ကြီးဟောက်မတ်တစ်ဟာအာဖဂန်နဲ့အီရတ်စစ်ပွဲတွေမှာမရိန်းတပ်ဖွဲ့တွေရဲ့တပ်မှုအောင်ဖြစ်ခဲ့ပြီးတော့လွတ်တော်မှာတော်တော်များများရဲ့ထောက်ခံမှုကိုရရှိထားသူလည်းဖြစ်ပါတယ်။ဒီမိုကရက်တစ်အောက်လွှတ်တော်အမတ်တဦးဖြစ်တဲ့အဒမ်ရှစ်ကတော့ဗိုလ်ချုပ်ကြီးဟောင်းမတ်တစ်ကိုရွေးချယ်တာဟာအင်မတန်ကောင်းတဲ့ရွေးချယ်မှုဖြစ်တယ်လို့ CNN သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။ကြာသပတင်းလေးကတော့ထရန့်ဟာအမေရိကန်ပြည်ထောင်စုကအချက်အချာပြည်နယ်တစ်ခုကိုတွားရောက်ခဲ့ပြီးတော့သူ့ကိုအိမ်ပြူတော်ရအောင်ကူညီပေးခဲ့ကြတဲ့မဲဆန္ဒရှင်တွေနဲ့အတူအောင်ပွဲခံခဲ့တယ်လို့ကုန်ထုတ်လုပ်ငန်းကအလုပ်ကိုင်တထောင်နီးပါမက္ကဆီကိုနိုင်ငံကိုထွက်မသွားအောင်အအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ထရန့်ဟာရွေးကောက်ခံဒုသမ္မတမိုက်ပန့်စ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ယူခဲ့တဲ့အင်ဒီယားနာပြည်နယ်ကရီယာအယာကွန်ထုတ်လုပ်ရေးလုပ်ငန်းကိုတွားရောက်လဲပတ်ခဲ့ပါတယ်။ကရီယာကုမ္ပဏီကတခြားလုပ်ငန်းတွေကိုအိမ်နီးချင်းမက္ကဆီကိုနိုင်ငံနဲ့ပြောင်းရွှေ့ခဲ့ပေမဲ့အင်ဒီယားနာပြည်နယ်မှာလုပ်ငန်းတွေဆက်ထားရင်ဒေါ်လာ9သန်းအခွန်တတ်တာခွင့်ပေးမယ်ဆိုပြီးတော့ထရန့်နဲ့မိုက်ပန့်စ်တို့ကကုမ္ပဏီရဲ့အမှုဆောင်အရာရှိတွေကိုစီယုံခဲ့ကြပါတယ်။ထရန့်ကတော့တခြားကုမ္ပဏီတွေလည်းအမေရိကန်ကနေထွက်မသွားအောင်လုပ်မယ်လို့ကတိပေးထားပြီးတော့ထွက်သွားတဲ့ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုကုန်ပစ္စည်းတွေတင်သွင်းရောင်းချမယ်ဆိုရင်နေဆက်မှာကြီးလေးတဲ့အခွန်နှုန်းထားတွေကိုကောက်ခံမယ်လို့တတိပေးထားတာဖြစ်ပါတယ်ရှင်
။အီရန်အတွက်ချမှတ်တဲ့အမေရိကန်အရေးယူဒဏ်ခတ်မှုကိုတက်တန်းထပ်ပြီးတိုးဖို့အတွက်ဥပဒေကြမ်းကိုအထက်လွှတ်တော်ကနောက်ဆုံးအတည်ပြုချက်ချမှတ်လိုက်ပါပြီ။ဒါဟာအီရန်နဲ့နိုင်ငံတကာနျူကလ িয়ার စာချုပ်ချုပ်ဆွေးရေးကိုအားဖြည့်နိုင်ဖို့အတွက်အန္တရာယ်ရှိတယ်လို့ပါတီကြီးနှစ်ရစလုံးကလွှတ်တော်အမတ်တွေကပြောကြပါတယ်။ကြက်သပရင်းနဲ့အထက်လွှတ်တော်မဲခွဲဆုံးဖြတ်ရမှာပါတီကြီးနှစ်ရစလုံးကထောက်ခံမဲ96မဲနဲ့ကန့်ကွက်မဲမရှိမဲပေးခဲ့ကြပြီးတတိပုဂ္ဂလဖြစ်တဲ့ဗန်မွန်ပြည်နယ်အထက်လွှတ်တော်မှာဘာနီဆန်နက်တဦးတည်းသာအထက်လွှတ်တော်မှာမဲမပေးတာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာပြီးခဲ့တဲ့လတုန်းကပဲအောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအီရန်နဲ့ပေးယူလုပ်နိုင်တဲ့အနေအထားကိုဆက်ပြီးယူထားဖို့လိုအပ်တယ်လို့ပါတီနှစ်ရစလုံးကနေယူဆကြတာပါ။ကန်တက်ကီပြည်နယ်ကအထက်လွှတ်တော်အများစုခေါင်းဆောင် Republican Party က Mitch McConnell ကတော့အခုလိုအရေးယူဒဏ်ခတ်မှုတွေဆက်ပြီးထားတာဟာအရှိလေပိုင်းဒေတာတလွှားသူ့ရဲ့အနစ်ဆက်ဖြန့်ကျက်ဖို့အတွက်ခေါင်းပေါ်မှာနဲ့စူးစမ်းနေပြီးရန်လိုတဲ့ပုံစံပြနေတဲ့အီရန်ကိုထိန်းထားနိုင်မယ်လို့ပြောပါတယ်။ဒီလိုထားရှိတာဟာအီရန်ရဲ့ဒုံးကျည်စမ်းသပ်မှုတွေ၊ Syria အာဏာရှင်နဲ့ Hezbollah စစ်သွေးကြော်တွေကိုပံ့ပိုးမှုတွေအတွက်ညှိနှိုင်းနိုင်မယ်အနေထားလို့လည်းပြောပါတယ်။အီရန်အာဏာပိုင်တွေကတော့ဒီဥပဒေကိုဆက်လက်ပြဋ္ဌာန်းတာဟာနျူကလ িয়ার သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်ပြီးဒီအတွက်အကျိုးဆက်တွေကိုခံစားရမယ်လို့ပြောဆိုရင်ကန့်ကွက်လိုက်ပါတယ်။အရေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့သူ့မဲဆွယ်ပွဲတွေမှာဒီနျူကလ িয়ার စာချုပ်နဲ့ပတ်သက်ပြီးထပ်တလဲလဲအပြစ်တင်ခဲ့တာဖြစ်ပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ကကြာသပတေးနေ့ကပြောကြားခဲ့တဲ့နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအရင်နှစ်တွေနဲ့မတူဘဲနဲ့ရုရှားအပေါ်ရန်လိုနေတယ်လို့ယူဆတဲ့တိုင်းပြည်တွေပေါ်ပြစ်တင်ပြောဆိုဒေါသထွက်တာမျိုးမတွေ့ခဲ့ရပါဘူး။ မနေ့ကရုံးမြင့်တန်းကြားမှာဓာတ်ရိုက်ထုတ်လွှင့်ခဲ့တဲ့ခရမ်လင်နန်းတော်မှာဥပဒေပြုအမှတ်တွေနဲ့ဂုံးတရေရှိဧည့်သည်တွေကိုမိန့်ခွန်းပြောကြားခဲ့စဉ်တုန်းကဆီးရီးယားနဲ့နယ်စပ်အနီးမှာဒီရုရှားတိုက်လေယာဉ်ဒဇင်းကိုပြစ်ချခဲ့တဲ့တူရကီနိုင်ငံကိုမကောင်းဆိုးဝါးအဖြစ်ရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းသဘုံတွေကိုအားပေးပြီးတော့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်နဲ့ထဲသွန်သွေးခဲ့တဲ့အတွက်ပိတ်ဆို့တန်းခတ်မှုတွေကြုံခဲ့ရတဲ့2014ခုနှစ်တုန်းကမိန်ကွန်းမှာတော့ဒီအနောက်နိုင်ငံတွေဟာအခွင့်အရေးတာတယ်လို့ရုရှားနိုင်ငံကိုအားပြုတ်အောင်ကြိုးပမ်းနေတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အရင်နှစ်တွေကမိန်ကွန်းတွေနဲ့ရှင်းမဲ့ဆိုရင်ဒီနှစ်မိန်ကွန်းဟာလေပြေသွေးတဲ့သဘောထားတွေတွေ့ရပြီးအနောက်နိုင်ငံတွေကတန်းခတ်မှုတွေဟာတခြားသူတစ်ယောက်ရဲ့ကကွယ်အတိုင်းလိုက်ကအောင်ကြိုးပမ်းနေပြီးတော့ရုရှားနိုင်ငံရဲ့အခြေခံအမျိုးသားအကျိုးစီးပွားကိုလစ်လျူရှုတဲ့လုပ်ရည်အဖြစ်နဲ့သာပြောဆိုသွားပါတယ်။ဂျွန်လာထဲမှာတုန်းကလည်းရုရှားနဲ့ပြည်လည်မှုရအောင်တူရကီသမ္မတရစ်ဆက်တေးရဲ့ R1 ကြိုးပမ်းခဲ့တဲ့အတွက်လည်းတူရကီနိုင်ငံနဲ့ပတ်သက်လို့တလုံးမှပြောမသွားခဲ့ပါဘူး။အမေရိကန်သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ဒေါ်နယ်ထရန့်ကိုဥတီပြီးတော့လည်းရုရှားနိုင်ငံဟာဆီးရီးယားရေးနဲ့ပတ်သက်ပြီးဘယ်သူနဲ့မဆိုပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံတကာအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအမှန်တကယ်ထိရောက်မှုရှိစေဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလိုတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။မိနစ်80ကြာတဲ့မိန်ကိုရဲ့တဝက်ကျော်လောက်မှာတော့ဒီလူမှုဖူလုံရေးကိစ္စနဲ့စစ်ပွဲရေးအတွက်ရုန်းကန်နေရတာကိုပြည်တွင်းရုံးကန်နေရတာလိုမျိုးဒီပြည်တွင်းရေးကိစ္စတွေကိုသာပြောဆိုခဲ့ပြီးတော့နောက်ပိုင်းမှာသာနိုင်ငံခြားရေးမူဝါဒတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံအနေနဲ့မိတ်ဆွေတွေလိုအပ်ပေမဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာတာမျိုးတော့အဖြစ်မခံနိုင်ဘူးလို့လည်းပြောဆိုသွားခဲ့ပါတယ်
။ပြင်သစ်သမ္မတ François Hollande ကသူဟာနောက်ထပ်တက်တန်းအတွက်ဝင်ရောက်အရွေးခံတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။ဒါဟာပြင်သစ်နိုင်ငံသမိုင်းမှာနှစ်ပေါင်းများစွာအတွင်းလက်ရှိသမ္မတတဦးအနေနဲ့ပထမဆုံးချိန်ဖြစ်နေပြန်ပြီးအရွေးကောက်မခံတဲ့သမ္မတဖြစ်ပါတယ်။သမ္မတ Hollande ဟာချက်တပရင်းနဲ့ရုပ်တံမင်းကမှသူ့ရဲ့ဆန္ဒကိုထုတ်ပေါ်ကြေညာခဲ့တာဖြစ်ပြီးသူ့အနေနဲ့ဒုတိယချိန်တက်တန်းအတွက်အနိုင်ရအောင်ပံ့ပိုးပေးမဲ့သူလုံလောက်အောင်မရှိဘူးလို့ပြောပါတယ်။ပြင်သစ်သမ္မတတွေထဲမှာ Hollande ဟာလူကြိုက်အနည်းဆုံးဖြစ်ပါတယ်။သူအနိုင်ရဖို့အခွင့်အလမ်းသိပ်ပြီးနည်းနေတဲ့ကြားထဲကနေပြန်ပြီးအရွေးခံမှုလုံးဝလုံးခံမှန်းမှုတွေသတင်းပတ်နဲ့ခြေကျခဲ့ပြီးမှအခုလိုသူ့ရဲ့ကြေညာချက်ကထွက်ပေါ်လာတာဖြစ်ပါတယ်။ Hollande သမ္မတတာဝန်ယူထားချိန်မှာပဲခေတ်သစ်သမိုင်းအတွက်မကြုံစဘူးဆုပ်ဝါတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့အလုတ်လက်မဲ့နှုံးရော့ကြဖို့လှုံ့ဆော်မှုကလည်းအောင်မြင်မှုမရခဲ့ပါဘူး။
ယူအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.25 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံရဲ့အင်ရှေ့ဆန်မင်းသားမဟာဝဇီယာလောင်ကွန်းဟာထိုင်းဘုရင်သစ်ဖြစ်ထိနှက်ဆက်ခံလိုက်တဲ့အတွက်အောက်တိုဘာလကနက်ရွာဆန်သွားတဲ့ဖခင်ဘုရင်ကြီးဘူမီဘောအဗ်ဒူရာဒက်ရဲ့နှစ်ပေါင်း80ကြာအုပ်ချုပ်မှုနောက်ပိုင်းထိုင်းနိုင်ငံတမိုင်းမှာခေတ်သစ်တစ်ခုကိုရောက်လာပြီဖြစ်ပါတယ်။ထိုင်းနိုင်ငံအမျိုးသားဥပဒေပြုလွှတ်တော်ဥက္ကဋ္ဌပွန်ဖက်ဝီဂျီခွန်ချိုင်းရဲ့ထိနှက်ဆက်ခံမှုကံလန့်ချက်ကိုအသက်64နှစ်ရှိပြီဖြစ်တဲ့အင်ရှေ့မင်းသားကလက်ခံခဲ့တဲ့အကြောင်းကြာတာပရင်းနဲ့နှောင်းပိုင်းမှာသတင်းမီဒီယာတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။အပန်းဖြေနေထိုင်ရာဆိုင်အိမ်တော်တစ်ခုရှိတဲ့ဂျာမနီနိုင်ငံကနေပြန်လည်ရောက်ရှိလာပြီးတော့နိုင်ပိုင်းအကြာမှာပဲကံလန့်ချက်ကိုအင်ရှေ့မင်းသားထံပေးရခဲ့တာဖြစ်ပါတယ်။ထိုင်းဘုရင်မင်းမြတ်အသစ်ကိုဘုရင်ကြီးမဟာဝဇီယာလောင်ကွန်းအဖြစ်နဲ့ဒီခေါ်ထွင်းစင်မှာဖြစ်ပြီးတော့ဆယ်ရောက်မြောက်ချက်ကရီမင်းဆက်လည်းဖြစ်လာတော့မှာဖြစ်ပါတယ်။ဗိတ်တိတ်ခံပွဲနေ့ကျင်းပမဲ့ရက်ကိုတော့မတက်မရသေးပေမဲ့နယ်ရွာဆန်ဘရင်ကြီးဘူမီဘောရဲ့ဇာပနာအခမ်းအနားပြီးဆုံးပြီးတော့2019ခုနှစ်နောက်ပိုင်းလောက်မှသာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ထိုင်းနိုင်ငံမှာ1932ခုနှစ်တော်လန်ရေးအတွင်းတပ်ဦးဆန်ပိုင်ဘရင်စနစ်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာစီမင်းကန်ဘရင်ဖြစ်နေတာတိုင်းပြည်ကိုအုပ်ချုပ်လာခဲ့တာဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့7နှစ်အတွင်းအိုဘားမားအစိုးရလက်ထက်မှာအမေရိကန်ပြည်ထောင်စုရဲ့တနက်ရန်ဝင်မှုဟာကောင်းမွန်ခဲ့ပါတယ်။ NSSF တနက်ပြည်အားကစားအဖွဲ့ရဲ့2016စီရင်ခံစာထဲမှာတနက်လုပ်ငန်းဟာ2008ခုနှစ်သမ္မတဘရက်အိုဘားမားတက်လာခဲ့ချိန်ကစပြီးရာနှုန်း150ကျော်တိုးလာခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုတိုးလာတာကလည်းတနက်ပိုင်ဆိုင်မှုတွေစိုးရိမ်မှုတွေတိုးလာပြီးတနက်ပိုင်ဆိုင်တာဒါမှမဟုတ်တနက်ပိုင်ဆိုင်မှုကိုတရားဝင်ဖြစ်မတန့်ဖတ်ဖို့အတွက် လက်ရရင်းနဲ့ကျွမ်းကျင်သူတွေကရောလက်ဝဲရင်းကျွမ်းကျင်သူတွေကပါအကြံပေးလာကြပါတယ်။ဒါပေမဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတော့ American ဖွဲ့စည်းပုံအခြေခံဥပဒေဒုတိယပြင်ဆင်ချက်ကိုသူထောက်ခံကြောင်းပြောကြပါတယ်။အဲ့ဒီထဲမှာရေးသားထားတာကစနစ်တကျဖွဲ့စည်းထားတဲ့အရန်တက်တွေဟာနိုင်ငံလုံခြုံရေးအတွက်လိုအပ်ပြီးနိုင်ငံသားတိုင်းလက်နက်ကိုင်ဆောင်ခွင့်ရှိသလိုဒီရပိုင်ခွင့်ကိုမလင်းမဆမလုပ်ရဘူးလို့ပြဋ္ဌာန်းထားတာပါ။နိုင်ငံကိုတည်ထောင်သူတွေသိနာနဲ့ထားပြီးနိုင်ငံတော်တရားရုံးကလည်းလိုက်နာတယ်။ဒီပြဋ္ဌာန်းချက်ရဲ့ရည်ချက်ကကို့အတွက်ကောကို့မိသားစုအတွက်ပါခုခံပိုင်ခွင့်ကိုအာမခံချက်ပေးဖို့ဖြစ်တယ်လို့လည်း Trump ကသူ့ရဲ့ website မှာရေးသားပါတယ်။ဒါဟာရိုးရိုးရှင်းရှင်းနဲ့ပြောရင်ကို့ကိုယ်ကိုခုခံကာကွယ်ဖို့လို့လည်းပြောပါတယ်။အခုလိုတနက်ထုတ်လို့ရလုပ်ငန်းအဆမတန်ကြီးထွားလာတာဟာ American တွေရဲ့လက်တွေပေါ်အတဲတနက်ပိုင်ဆိုင်မှုမရှိအောင်ဥပဒေပြဋ္ဌာန်းခြင်းနဲ့ကြောက်နေတဲ့ Democrat တွေကြောင့်သာဖြစ်ခဲ့ရင်အခု Trump ကိုရွေးကောက်တင်မြှောက်လိုက်တာဟာဒီစိုးရိမ်မှုကိုကွယ်ပျောက်စေနိုင်မှာလည်းဖြစ်ပါတယ်။
EU ဥရောပသမဂ္ဂရဲ့ရဲတပ်ဖွဲ့ဖြစ်တဲ့ Europol က၄နှစ်ကြာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ပိုင်း online ပေါ်မှာရာဇဝတ်မှုလုပ်ငန်းလုပ်ကင်မှုနဲ့လူ900ကိုဖမ်းဆီးလိုက်ပြီးတော့ computer server 39ခုကိုလည်းသိမ်းဆည်းလိုက်တဲ့အကြောင်းကြားသားရင်းနှီးကပြောဆိုလိုက်ပါတယ်။ online cyber တိုက်ခိုက်မှုတွေကတစ်ဆင့်ဒေါ်လာတန်းထောင်နဲ့ချီဆုံးရှုံးမှုတွေဖြစ်စေခဲ့တဲ့ရာဇဝတ်ကိန်းတစ်ခုကိုဖမ်းဆီးနိုင်ဖို့ကြိုးပမ်းမှုမှာကမ္ဘာတဝန်းနိုင်ငံပေါင်း30ကရဲဌာနတွေပူးပေါင်းပါဝင်ခဲ့ကြတယ်လို့ Europol ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်စင်ရေးအတွင်းကွန်ပျူတာဆက်သွယ်ရေးကွန်ရက်တွေကိုနှိမ်နင်းဖို့အင်တာနက်ဆက်သွယ်မှုတွေကိုလမ်းကြောင်းလွှဲနိုင်တဲ့ဤစနစ်ကိုပထမဦးဆုံးအချိန်အများဆုံးအသုံးပြုခဲ့ပြီးအင်တာနက်ဒိုမိန်းပေါင်း8သိန်းကျော်ကိုဖမ်းဆီးတာဖျက်ဆီးတာတားဆီးထားတာတွေလုပ်ဆောင်နိုင်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ
်နောက်ဆုံးရသတင်းတွေကိုမနန္ဒာ channel ဒေါ်ခင်မြတ်တဲတို့ကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါကိုထုတ်လွှင့်ပေးပါမယ်မြန်မာအစိုးရခေါင်းဆောင်တူဦးအနေနဲ့ပထမဦးဆုံးအကြိမ်စင်ကာပူနိုင်ငံကိုတွားရောက်ခဲ့တဲ့ချစ်ကြည်ရေးခီးစဉ်တွင်နိုင်ငံဆက်ဆံရေးအတွက်ရလကောင်းတွေထွက်လာအောင်ဒေါ်အောင်ဆန်းစုကြည်ဘက်ကဆောင်ရွက်နိုင်ခဲ့တယ်လို့သုံးသပ်မှုတွေရှိနေချိန်မှာခီးစဉ်တွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့သူရဲ့ပြောဆိုချက်တွေအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိ3ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်။မိုင်အင်ဂျင်နိုင်ကပြည်စုံကိုဆက်လက်ပြောပြမှာပါရှင်
။မနေ့ကြာသပတေးနေ့ကစင်ကာပူရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲအတွင်းဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ NLD အစိုးရတပ်တန်း6လအတွင်းနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်စ조사ခဲ့တဲ့အတိုင်းအတာပေါ်မှာကြေညာကြောင်းပြောဆိုသွားတာပါ။ဒါနဲ့ပတ်သက်လို့ထိုင်းချေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကြီးနားရေးမှူးဒေါက်တာနိုင်အောင်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ကအပြင်ကရောက်နေလို့မသိဘူးပဲထားပါတော့เนาะဆိုတော့ပြောချင်တာတော့ကျွန်တော်လက်သတင်းတွေတော့မြန်မာဆက်နေတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့အန်အဒီပါတီရွေးကောက်ပိုင်နိုင်တယ်အနာလက်ပြောင်းယူနိုင်တယ်နောက်ပြီးလုံးညီတော်ငယ်လုပ်နိုင်တယ်ဆိုတာတွေ့ပြီးတော့ဂျန်နဲ့ထူချားတဲ့ဆွမ်းဆောင်မှုမျိုးတည်တည်ချာချာတွေ့ရတယ်လို့ကျွန်တော်မထင်ဘူးနောက်တစ်ခုကအတန်းပြည်တဲ့ထုတ်တဲ့ပို့ကုန်တဲ့အရေးသွေးတွေအခုသူစာပြေကုန်တဲ့အရေးသွေးတွေကိုမြင့်တင်မဲ့ဟလာဥစ္စာတွေလုတ်ပစ်နေတာလက်သမားတွေကိုဆက်ပစ္စည်းကိရိယာတွေမျိုးစဘာတွေအစားရှိရင်ပေါ့ပြောမစွန်းတော့အများကြီးပဲเนาะဆိုတော့အဲ့လိုတိတိကျကျကြီးကျွန်တော်တို့မျက်စိထဲမှာမြင်နေရတာမျိုးမဟုတ်ပဲနဲ့ညှိတော်အတန်းတွေပဲကြားနေရတယ်ဆိုတော့အဲ့ဒီအခါလဲအားရတယ်ဆိုတာကဘာလို့အားရတယ်ဆိုတာကိုဒီစီစာလေးထုတ်ပြောပြနိုင်တော့ကောင်းတာပဲလို့ကျွန်တော်ထင်ပါတယ်
American ခြေဆိုင်မြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒေါ်အောင်ဆန်းစုကြည်ကဒီနေ့ဗမာနိုင်ငံမှာနိုင်ငံရေးနဲ့ဒီအုပ်ချုပ်ရေးဘိုင်းမှာအဓိကတာဝန်ရှိဆုံးပုဂ္ဂိုလ်ဖြစ်တော့ကဒီနေ့ဗမာနိုင်ငံမှာတကယ်ပါဖြစ်နေတယ်ဆိုတာကိုသူကအသိဆုံးပုဂ္ဂိုလ်လို့ကျွန်တော်တို့ပြောချင်ပါတယ်။ဒါကြောင့်မို့သူပြောတဲ့ချက်တွေဟာခိုင်မာမှုနဲ့လေးနက်မှုရှိတယ်လို့ကျွန်တော်ပြောရမှာပါ။အဲ့တော့ထောက်ပြနိုင်တဲ့အချက်နှစ်ချက်ပေါ့သူကောက်ယူသွားတဲ့ဒီညဉ့်ညဉ့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့ဒီညဉ့်ညဉ့်ရေးမှာတိုက်ပွဲတွေဖြစ်နေဆိုတာလည်းမှန်နေစီးပွားရေးကလည်းချွတ်ချုပ်ကြစေဆိုတာလည်းမှန်နေသို့တော့ဒီဟာတွေဟာဖြစ်လာတာကျွန်တော်တို့ဗမာနိုင်ငံမှာနှစ်ပေါင်းမြောက်များစွာကြာခဲ့ပြီနှစ်ခုလုံးပေါ့နော်ကြာခဲ့ပြီသားဖြစ်ပါတယ်အဲ့ဒီအပေါ်မှာအတိဆုံးပုဂ္ဂိုလ်ကနေပြီးတော့အတိုင်းတာတစ်ခုအထိဒါကကျင့်နှံ့မှုရှိအောင်တိုးတက်ဆိုရင်တော့ကျွန်တော်အနေနဲ့ဆိုရင်ဒါလက်မခံနိုင်ကြအကြောင်းမရှိဘူး
ဟုတ်ကဲ့အဲ့တော့ဒီလက်ရှိရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကိုကြည့်ရင်ဒီမြမတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်နေတဲ့ပဋိပက္ခပြေလည်ဖို့အခက်အခဲတွေရှိနေတယ်ပေါ့နော်အဲ့လိုဖြစ်နေချိန်မှာဒေါ်ဆန်းစုကြည်ပြောသလိုတိုင်းသားတွေအားလုံးပါဝင်တဲ့27ပင်လုံးညီလာခံကြီးဟာတကယ်ပဲအောင်မြင်အောင် လုံနိုင်ပါမလားရှင
်ဒေါ်အောင်ဆန်းစုကြည်ဟာဒီတမတော်ကောင်းဆောင်နေနဲ့အနီးကလက်တွဲပြီးလုံနေတော့ကသူ့မှာတစုံတရာတမတော်အပေါ်မှာပေါ့နော်ဟိုသူဖြစ်စေချင်တာကိုဖြောင်းပြအောင်ဖြောင်းပြနိုင်မယ်ကျွန်တော်တို့အများပြည်သူမသိတဲ့ချက်လက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်။တစ်ချိန်တည်းမှာအခုပိုပြီးတော့ဖြစ်လာတဲ့တိုက်ပွဲတွေပေါ့နော်။တိုင်းသားဘက်ကစတယ်လို့ဟိုဆိုတဲ့သတင်းတချို့ကလည်းရှိတော့ပါဒီကားတော့သိမကောင်းဘူး။သို့တော့ဒီအတွက်လည်းပဲဒီ27ရာစုပင်လုံမှာနိုင်ငံရေးနီးနဲ့ဖြစ်ရှင်းဖို့တပ်မတော်ရောတိုင်းသားတွေရောဒီလက်ရှိအစိုးရရောပေါ့နော်။ဒါကြောင့်ဒီလမ်းကြောင်းကိုပဲကျွန်တော်ဆက်သွားတာမှန်ကန်တယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ဒါကိုပဲထောက်ပြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့စင်ကာပူခီးစဉ်အတွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခြင်းပြောကြားခဲ့တဲ့မင်ခွန်းထဲမှာနောက်နှစ်ပေါင်း20ကြာရင်မြန်မာနိုင်ငံကစင်ကာပူကိုကျော်တက်သွားလိမ့်မယ်ဆိုတဲ့ဒေါ်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်မှာသုံးသပ်မှုတွေအမျိုးမျိုးရှိခဲ့ပါတယ်။အစိုးရဆုံးနိုင်ငံစီးရင်ဝင်နေတဲ့မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ဖို့ဆိုရင်မျိုးဆက်20လောက်ကြာမှဖြစ်တဲ့အတွက်ကမ္ဘာအတိုးတက်ဆုံးနိုင်ငံစီးရင်ဝင်စင်ကာပူကိုအနည်း20အတွင်းကြော်တက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ်။ဒါပေမဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကတော
့ Okay အဲကျွန်တော်လည်းအဲ့ဒီသတင်းကိုဟိုတခြားကြည့်လိုက်တော့ကဒေါ်အောင်ဆန်းစုကြည်ပြောတာကဒီလိုဗျ။ရှန်ရှက်တော့အောင်မြင်တဲ့နိုင်ငံဖြစ်မယ်။စင်ကာပူတော့မှကြော်သွားနိုင်မယ်ဆိုတော့ရှေ့မှာဘာပါလဲလဲဆိုတော့စီးပွားလုံးလုံးလုံနိုင်ကြရင်နေနိုင်ကြရင်ဆိုတော့ချက်ပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကခုနဟိုစောစောဆွေးနွေးလို့ညီညာရေးကိစ္စတွေပပင်းရင်တော့ကကျွန်တော်ဖွံ့ဖြိုးတိုးတက်မှုလည်းပဲဖြစ်တဲ့တလောက်ဖြစ်လာမှာမဟုတ်ဘူးစင်ကာပူလိုလဲကျွန်တော်အိမ်မက်မနိုင်မှာမဟုတ်ပါဘူ
းဒေါ်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ကြောင့်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူစာချုပ်အပြင်အခွန်နှစ်ထပ်ကောက်ခံတာကိုရှောင်ရှားရေးသဘောတူညီချက်အစ်စ်ကိုပြန်ပြီးတော့လက်မှတ်ရေးထိုးနိုင်တော့မှာဖြစ်တယ်လို့နိုဝင်ဘာလ30ရက်နေ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးစင်ကာပူဝန်ကြီးချုပ်လီရှယ်လွန်းကကြေညာခဲ့ပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်စင်ကာပူနိုင်ငံကိုရောက်ရှိတဲ့နိုဝင်ဘာလ30ရက်နေ့မှာပဲနှစ်နိုင်ငံဗီဇာမလိုပဲအပြန်အလှန်သွားလာလည်ပတ်ခွင့်ကိုစတင်ခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ဒီကလစ်စစ်သားအုံပြုမှုနဲ့ပတ်သက်တဲ့သတင်းလွှာတော်ဘက်ကိုတင်ပြပေးပါမယ်။ကလစ်စစ်သားအုံပြုမှုရဆိုင်းရေးလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းတဲ့လုပ်ငန်းဟာနှီးကွေးပေမဲ့ပုံမှန်တိုးတက်နေတယ်လို့လူသားချင်းစာနာမှုအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့တင်ကြားတဲ့မကြသေးခင်က3ရက်ကြာတင်တန်းတစ်ခုအတွင်းကလေးစစ်သားအုံပြုမှုရဆိုင်ပါမယ်ဆိုပြီးသဘုံအဖွဲ့နှစ်ဖွဲ့စီကကတိတွေရခဲ့တဲ့အကြောင်းဂျနီဗာခေါ်လို့တည်ကြတဲ့အဖွဲ့ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။အသေးစိတ်ကိုတော့ဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာစလိုင်းပေးပို့ထားတဲ့သတင်းလွှာကိုမန္နနာချန်းကတင်ပြပေးပါမယ်ရှင်။
နိုင်ငံပေါင်း17နိုင်ငံမှာရှိတဲ့လက်နက်ကိုင်ဖွဲ့ပေါင်း22ဖွဲ့တို့ကခေါင်းဆောင်တွေတရင်မှုတွေနဲ့အကြံပေးသူတွေစုစုပေါင်း31ယောက်ဟာလုံရိုးလုံစင်မဟုတ်ပဲအတူတကွစုဝေးတွေ့ဆုံခဲ့ကြတာပါတက်ရောက်လာတဲ့သူတွေထဲမှာဆီးရီးယား၊အီရတ်၊ယီမင်၊ဆူဒန်နဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့လိုကမ္ဘာမှာအဆိုးဝါးဆုံးစစ်မဲ့ဆုံးနယ်မြေတချို့ကလာသူတွေလည်းပါဝင်ကြပါတယ်ကုလသမဂ္ဂနဲ့သက်ဆိုင်ရာဌာနတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြတာပါတင်းနှမ်းမှာတော့ကလေးတွေကိုကောင်းကောင်းမွန်မွန်ကာကွယ်ဖို့နဲ့ပညာသင်ကြားပေးဖို့နိုင်ငံတကာဥပဒေတွေကိုလေးစားဖို့လိုအပ်တဲ့အကြောင်းအဓိကသင်ကြားပို့ချပေးပါတယ်။ဂျနီဗာကောအဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးပက်စကယ်ဘွန်ကတ်ကတော့သူ့အဖွဲ့စည်းအနေနဲ့ကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်ပြီးကလေးစစ်သားစုဆောင်းမှုဆုံးသက်ရေးသဘောတူညီချက်ကိုဆူဒန်လူမှုလွတ်မြောက်ရေးလှုပ်ရှားမှုမြောက်ပိုင်း SPLMN အဖွဲ့ကလက်ခံအောင်ကြိုးပမ်းရမှာပါဝင်ခဲ့တဲ့အကြောင်းကိုပြောဆိုခဲ့ပါတယ်။တွဲဆောင်ပွဲအတွင်းကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကသဘုံအဖွဲ့တစ်ခုကလည်းဒီယီမန်းချက်ကိုရှေ့ရှုအကောင့်ထဲဖော်နိုင်အောင်ကတိပြုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းသူက VOA ကိုပြောပြပါရယ်ကုလသမဂ္ဂကနေဆက်သွယ်ဆောင်ရွက်နိုင်ခြင်းမရှိတဲ့တူရကီနိုင်ငံက PKK ကသဘုံလိုလက်နက်ကိုင်အဖွဲ့တွေနဲ့ဂျနီဗာကောကညှိနှိုင်းနိုင်ခဲ့တယ်လို့လည်း Mr. Bonkat ကပြောဆိုခဲ့ပါရယ
် But also some movements that are listed the UN cannot engage because they have restrictions from the government from the states.And so we have more flexibility. We are not a UN organization.
အစိုးရရဲ့ကန့်သတ်ချက်တွေကြောင့်စည်ရင်းရှိနေတဲ့တချို့အဖွဲ့တွေနဲ့ကုလသမဂ္ဂကထိတွေ့ဆောင်ရွက်လို့မရပါဘူး။ကျွန်တော်တို့ကတော့လုပ်ရကန်ရတာပို့ပြီးလွယ်ကူပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတစ်ခုမဟုတ်ဘူးဆိုတော့ဒါကြောင့်တချို့နေရာတွေမှာစိတ်ထင်ထင်ရှားရှားမရှိတဲ့အတွက်ဒီလိုအဖွဲ့အစည်းထိတွေ့ဆက်ဆံရမှာကျွန်တော်တို့အနေနဲ့ပို့ပြီးတော့အဆင်ပြေပါတယ်။
ကလေးတွေပေါ်လူခွင့်ရချုပ်ဖောက်မှုတွေဆဆဝဝကျူးလွန်နေတဲ့လက်နက်ကိုင်အဖွဲ့52ဖွဲ့ရှိတယ်လို့ကုလသမဂ္ဂကမှတ်တမ်းတင်ထားတာပါ။ရှက်စရာကောင်းတဲ့လောက်ရက်ကိုကျူးလွန်နေသူလို့ခေါ်တဲ့ဒီစည်းရင်းကနေပယ်ဖြတ်ခံရဖို့အတွက်တ
တချို့လက်နက်ကင်ဖွဲ့တွေအနေနဲ့ကလေးစစ်သားအုံပြုမှုအဆုံးသတ်ကြရမှာဖြစ်တယ်လို့လည်းမစ္စတာဘွန်ကတ်ကပြောပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေအနေနဲ့လက်တွေ့အကောင့်ထဲဖော်နိုင်ဖို့နဲ့ကလေးစစ်သားအုံပြုမှုကိုအဆုံးသတ်ပြီးသက်ဆိုင်ရာလူမှုအတိုင်းဝိုင်းတွေကြားမှာပြန်လည်ဝင်ဆက်နိုင်အောင်လဲဂျနီဗာကော့အဖွဲ့ကအကူအညီပေးနေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မန္တန်ဒချန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့နိုင်ငံတကာဆိုင်ရာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ဒေါ်နယ်ထရမ့်ကိုဒီသမ္မတအဖြစ်ရွေးကောက်လိုက်ပြီလို့ကြေညာပြီးမကြခင်မှာပဲအမေရိကန်ပြည်ထောင်စုပြင်ပကသူပိုင်ဆိုင်တယ်လို့ပြောထားတဲ့လုပ်ငန်းပေါင်း20ကိုအကဲခတ်လစ်လာသူတွေကစပီးလစ်လာဆန်းစစ်မှုတွေလုပ်ပြီးကြတဲ့အခါမှာအမေရိကန်နိုင်ငံကိုဦးဆောင်မဲ့သူနဲ့ပတ်သက်ပြီးဒရီဟာဖြစ်စရာမေးခွန်းတွေမေးလာကြပါတယ်။ဒေါ်နယ်ထရမ့်ကိုတိုင်ကဒီလကုံလောက်မှာသူ့လုပ်ငန်းနဲ့သူခပ်ဝဝေးနေမဲ့အစီအစဉ်ရှိကြောင်း Twitter စာမျက်နှာကနေရေးသားခဲ့တယ်လို့သူလူတွေကလည်းဒီစီးပွားရေးလုပ်ငန်းတွေနဲ့သူဝေးဝေးနေမဲ့အကြောင်း VOA ကိုကြေညာချက်ပေးပို့ခဲ့ပါတယ်။သူရဲ့လုပ်ငန်းတချို့မှာကျုံနေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Caroline Prisuti ကအမေရိကန်သမ္မတဖြစ်လာမဲ့သူရဲ့စီးပွားရေးဆိုင်ရာတစိတ်တစောင်းတင်ပြချက်ကိုဒေါက်ခင်မြတ်သက်ကပြောပြပေးမှာပါရှင်
။သမ္မတအဖြစ်နဲ့ရွေးကောက်ခံရတဲ့ Donald Trump လိုလူမျိုးတစ်ခါမှမရှိခဲ့သေးဘူးလို့အမေရိကန်နိုင်ငံသားအများစုကလက်ခံကြပါတယ်။သူဘာတွေပိုင်ဆိုင်နေဆိုတာဘယ်သူမှမသိပါဘူးလို့ထရမ့်ကပြောပေမဲ့သူ့ရဲ့စာမျက်နှာ104မျက်နှာပါတဲ့ငွေကြေးဆိုင်ရာထုတ်ပြန်ချက်တွေကနေခံမှန်းနိုင်ပါတယ်။သမရဖြစ်နဲ့ဝင်ရောက်ရှင်းပြမဲ့သူတွေအနေနဲ့မဲဆွယ်ပွဲကာလအတွင်းသူတို့ရဲ့ပိုင်ဆိုင်မှုတွေကိုတင်ပြရပါတယ်။ဒါပေမဲ့ဥပဒေမှာလက်ဟာနေတာတစ်ခုကသမရအဖြစ်ရွေးကောက်ခံရသူအနေနဲ့သူ့ရဲ့နောက်ဆုံးအခွန်ဆောင်တာတင်ပြခွင့်ကို2018ရောက်တဲ့အထိခွင့်ပြုထားတာပဲဖြစ်ပါတယ်။ဒီခွန်ဆောင်မှတ်တမ်းမရှိဘဲနဲ့သူ့ရဲ့ငွေကြေးဆိုင်ရာနဲ့ပတ်သက်ပြီးအကြမ်းဖျင်းမဲ့တည်ကြရမှာပါ။သူကလည်းခုထိထုတ်မပြသေးပါဘူး။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတယောက်ဖြစ်တဲ့ Ken Ross ကတော့ဒါနဲ့ပတ်သက်ပြီးကောင်းကောင်းမကင်တွင်နိုင်သေးဘူးလို့ပြောပါတယ်။ Mr. Trump ရဲ့ပိုင်ဆိုင်မှုတွေဟာ Dominican Republic လို့နေရာမျိုးကနေအိန္ဒိယနဲ့ Indonesia အထိရှိနေတာပါ။အင်ချမ်းမြေတထေးကြီးတယောက်အနေနဲ့ဒါကပြဿနာမရှိပေမဲ့သမရအဖြစ်နဲ့ရွေးကောက်ခံရသူတယောက်အနေနဲ့ဆိုရင်တော့ဒါဟာပြဿနာပါလို့လေနိုင်ငံရေးအကြံပေးလဲလုပ်နေတဲ့ Ken ကပြောပါတယ
် In building these buildings you may need permits or easements or permissions to
ဒီလိုအဆောက်အဦကြီးကြီးကောင်းကောင်းတွေကိုစောက်မယ်ဆိုရင်ဆောက်လုပ်ခွင့်ပတ်မစ်လိုမှာပါဒီတော့ဒီကိစ္စမျိုးအတွက်အစိုးရနဲ့ပတ်သက်လာတဲ့သဘောရှိလာပါပြီ
Trump ကဒါမျိုးပြဿနာတွေမရှိသေးဘူးအတွက်ရှင်းရှင်းလုပ်မယ်လို့ပြောပေမဲ့ Goody ရှင်းရှင်းလင်းလင်းမသိရသေးပါဘူး Trump ရဲ့အဖွဲ့က VOA ကိုပို့ပေးတဲ့ကြေညာချက်မှာတော့Trump လုပ်ငန်းတွေကိုစီမံခန့်ခွဲဖို့အတွက် Donald Jr. Ivanka နဲ့ Eric Trump တို့ဟာလုပ်ငန်းကျွမ်းကျင်တဲ့အမှုဆောင်အဖွဲ့နဲ့လက်တွဲပြီးလုပ်ကိုင်ရေးအတွက်ချက်ချင်းလွှဲပြောင်းဖို့လုပ်နေပြီးတင့်တော်တဲ့စီမင်းဥပဒေတွေနဲ့အညီဖြစ်အောင်ထိတ်တန့်ဦးစားပေးလုပ်နေတယ်လို့ပြောထားတာပါ Trump ကတော့သူ့ရဲ့စီးပွားရေးနဲ့သူလုံးဝအဆက်ဖြတ်ဖို့အတွက်ဒီဇင်ဘာ15ရက်နေ့မှာသူ့နဲ့သူ့တန်းသမီးတွေကထုတ်ပြောမယ်လို့ဆိုပါတယ်။ဒါပေမဲ့ American Tech တို့ကသမရအရေးထိလာမှုဆိုင်ရာဗဟိုဌာနတည်ထောင်သူ James Tabor ကတော့ဒီလောက်နဲ့မလုံလောက်ပါဘူးတဲ
့။ If I was the ethics czar, I would have a completely separated CEO and a board.A new board.
ကျွန်တော်သာထိတ်တန့်ကျင့်ဝတ်သစ်ခါစောင့်သူဆိုရင်ကမ္ဘာတစ်ဝှမ်းက Trump ပိုင်ဆိုင်မှုအလုံးကိုစီမံခန့်ခွဲမဲ့အမှုဆောင်တဲ့လုပ်ငန်းအဖွဲ့စ်ထဲမှာမိသားစုဝင်တယောက်မှထဲမှာမဟုတ်ပါဘူ
း Trump ထုတ်ပြန်တဲ့ငွေကြေးစင်းမှာအဇာဘိုင်ဂျန်မှာရှိနေတဲ့အထက်33ထပ်ရှိတဲ့မဖွင့်ရသေးတဲ့ဘာကူဟိုတယ်ကနေပြီးခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာ3သန်းနီးပါးဝင်ငွေပြခဲ့တာပါဒါပေမဲ့ဒီဟိုတယ်ဟာအဂတိလိုက်စားမှုတွေနဲ့နာမည်ထွက်နေတဲ့အဇာဘိုင်ဂျန်ကူးသန်းဝန်ကြီးရဲ့တက်မဲ့ပိုင်နာမှုအဲ့ဒီလိုအဂတိလိုက်စားတဲ့နိုင်ငံနဲ့ခေါင်းဆောင်တွေနဲ့ပတ်သက်နေနိုင်တယ်လို့လည်းထောက်ပြပါတယ်ထရမ့်လုပ်ငန်းကတရုတ်နိုင်ငံမှာဟိုတယ်30လောက်စောက်ဖို့ရှိနေပြီးနယူးယောက်မန်ဟန်တန်ကသူတို့ရဲ့အကြီးဆုံးလုပ်ငန်းထဲမှာတော့တရုတ်အစိုးရပိုင်း Bank of China ရဲ့ငွေကြေးထောက်ပံ့မှုတစ်စိတ်တစ်ပိုင်းရှိနေတယ်လို့သူတို့ကပြောပါတယ် Woodrow Wilson Kissinger Institute ဌာနကတရုတ်အရေးလေ့လာသူ Robert Daly ကတော့
This is the one countryThat has the ability to take on the United States and overtake the United States.
American go tu nai jaw twa aw lou nai zwan shi de naingan ha gaba paw ma tiyut ta naingan mae shi ba de lu so ba de. Tiyut naingan ne hni nai swe nwe mae du ha siwa ye tama Trump la tamara Trump la lu san sit tu tacho ga me gon rue thauk ja ba de. A ywe kaok khan tamara Trump ye tabo ga ro tiyut ga tu go ngwe thauk lai pe ni tu mo.တျုပ်ကိုဘလို့မကြိုက်ဖဲနေရမလဲလို့ဆိုပါတယ်။ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဘယ်အစိုးရဝန်ထမ်းပဲဖြစ်ဖြစ်နိုင်ငံခြားအစိုးရစီကနေငွေလက်မခံရဘူးလို့ပြတ်ထန်းထားတာပါ။ Maryland ပြည်နယ်အထက်လွှတ်တော်မှ Ben Cardin ကလည်း Trump သာသူ့ ူပိုင်ဆိုင်မှုတွေနဲ့ပတ်သက်မှုလုံးဝမရှိဘဲမနေရင်ဥပဒေကိုချိုးဖောက်တာလို့လွှတ်တော်မှာပြောပါတယ်။ဒါဟာကြီးကျယ်တဲ့အင်ဂျင်မြေလုပ်ငန်းပိုင်ရှင်ကြီးတဦးအနေနဲ့ပထမဆုံးကြိမ်ဖြစ်တဲ့သမရအင်ဗျူကိုနေရင်ဖြစ်တဲ့လက်ခံရမယ်အနေထားပါ။အခုလိုစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့တချို့ကတော့အရွေးကောက်ခံသမရထရန့်မြေစီးပွားရေးနောက်ခံကြောင့်နိုင်ငံအတွက်ကောင်းဖို့ပဲရှိတယ်လို့ပြောကြပါတယ်။
တော်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ဒီသောရရှင်တွေကိုတခြင်းတစ်ပုံနဲ့ဖြောပြပေးခြင်းပါတယ်ဆောင်းနှင်းတွေဝေတဲ့ဒီနှစ်တကူရသည်ရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တခြင်းတွေနဲ့ဖြောပြနေကြတိုင်းဒီနေ့မှာတော့အဆူတော်မွန်းအောင်တီဆိုတဲ့တခြင်းကြွေတဲ့ဆောင်းတခြင်းနဲ့ဖြောပြပေးခြင်းပါတယ်ဆက်လက်နားဆင်ကြပါရှင်ဆိုတော့မောင်အောင်တီဆိုတဲ့သင်ကြွေတဲ့ဆောင်းတခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနက်နေခင်ပါရှင် VOA မြန်မာပိုင်းတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာမှာနှာဆင်ရမှာကတော
့ဒီလိုမျိုးအထက်အဖွဲ့စီကလှုပ်ပြီးခြားပြီးအထက်အဖွဲ့စီကစီမံတယ်လို့ပြည်သူလူထုကခံစီ
NLD ဘိုးကနေချပစ်လိုက်တဲ့ကိုယ်စားလှယ်လောင်းကိုကန့်ကွက်ဆန္ဒပြတဲ့အဖွဲ့ကိုဦးဆောင်သူဦးဆန်ခင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်ဒေါ်လလတန်းစီစဉ်တင်ဆက်ထားပါရရှင
်တို့ရရှိများရှင်အလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လေ American EDM အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တာတဲ့ EDM စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မိနစ်တွေတင်ပြပေးမယ့် EDM အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလေကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသောရရှိများသိမှာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga tacha lung nya yu ya dilu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lu ya ba le. A da ga ro di ni minute twe tin pya ke de idiom a thau me phit ba le.
ဒေါ်လာသန်းစီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအစားအစာမှုတက်မှုကြောင့်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအစားအစာမှုတက်တာတွေရှိနေပြီးပြင်းထန်တဲ့ကျန်းမာရေးဆိုးကျိုးတွေဖြစ်စေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့အစားအစာတွေမှာမှုတက်နိုင်ပြီးဘလို့ရောဂါတွေဖြစ်စေနိုင်ပါသလဲ။ခုလိုမှုမတက်အောင်ဘလို့ကာကွယ်နိုင်တယ်လဲ။မှုရှိမရှိမသေးကြလို့စားမိရင်မုံစိတ်ကိုဘလို့ရှော့ချနိုင်တယ်လဲစတဲ့အကြောင်းတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
် Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီအစားအစာတွေမှုတက်တာနဲ့ပတ်သက်ပြီးတော့ဒီအစိတ်အတောက်ကနေစတဲ့ကျန်းမာရေးကိုထိခိုက်နေတဲ့အကြောင်းမြန်မာနိုင်ငံမှာဆရာကြီးဒီအစားအစာတွေမှုတက်တဲ့နေသားဘလို့ရှိနေ
အခုလောလောဆယ်တော့ဈေးကွက်ထဲမှာရောင်းနေငွေသိမ့်မှုန်နေပေါ့နော်ငွေသိအချောက်ပေါ့အဲ့ဒါတွေကိုကျွန်တော်တို့ဒီအစားအသောက်နဲ့ဆေးဝါးစစ်ဆေးရေးဖွင့်ရဈေးကွက်ထဲကနေယူပြီးဆစ်ဆီးလိုက်တော့အငွေသိမ့်မှာမှုတက်တာတွေတွေ့တာပေါ့အဲ့တော့သူတို့လည်းထုတ်ပြန်ကြေညာတာပေါ့လေအဲ့တော့ငွေသိမ့်မှုတက်ကအဓိကလူတွေကိုခုနအပြည့်ကင်လာဖြစ်စေနေဆိုတာလူတွေကိုကျွန်တော်ပညာပေးရမှာပေါ့အဲ့တော့ဒီငွေသိမ့်မှုတက်တာနဲ့မကဘူးအခုနောက်ဘက်ချိုးအစားအစာတွေကဘာတွေလဲဆိုရှင်မြေခဲတွေနော်ကြောင်မှုကလာဒီမေကောင်းကိုနေကြစီကွာစီရစားပေါ့နောက်ကယေဆူရဲ့စံတွေပေါ့စံကိုယေဆူသွားတယ်အခုဆိုရင်စံအောက်တွေပေါ့ပြန်ပြီးတော့အချောက်လှမ်းတယ်စူထိုင်းကအငွေရလည်းရှိနေတယ်တစ်ဖက်ကလည်းအပူနဲ့ဆိုတော့ဒီမှာမှုတက်တာပေါ့နော်အဲ့ဒီကနေငွေသီးနဲ့တစ်ဆင့်လောက်တဲ့ဇီးရိုတို့ဇီးပေါင်းတို့ငွေသီးတွေရောထဲတာဟုတ်အဲ့တော့အဲ့ဒီဒီမှာလည်းကျွန်တော်တို့ကမှုတက်တဲ့ပါလာတာပေါ့အဲ့တော့ဒီမှုတွေကျွန်တော်ကအဖလာတောက်ဆင်လို့ခေါ်တာပေါ့လူမှန်အောင်မှုတက်တယ်လို့ပြောတယ်နွမ်းတို့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီမှုတက်တာကိုဆိုင်ဘလို့စပြီးတော့တွေ့ရှိခဲ့တယ
်အဖလာတောက်ဆင်ကိုကျွန်တော်1960ခုနှစ်မှာယူကရိန်းနိုင်ငံမှာကျွန်တော်ချက်ဆင်နေပေါ့မွေးထားတဲ့ချက်ဆင်နေအဲ့မှာအကောင့်တစ်သိန်းလောက်ပေးဝင်တာပေါ့အ ဲ့တော့မှအဲ့တီးတာကိုလိုက်ဆစ်လိုက်တော့မှဒီဖြစ်ဖြစ်နေရသူစားတဲ့အစာကအဲ့မှာမူတက်တာကြီးတွေ့တာအဲ့ဒီကနေမှ1984လောက်ကြာတော့ကျွန်တော်အမေရိကန်အင်ဒီယားနားမှာတခါလူ400လောက်အဲ့လိုအသေးအောင်တော့ဟာဖြစ်ပြီးတော့တည်ကြတာဒါလည်းသူတို့စားတဲ့အစာစားဆိုတာပေါ့အဲ့တော့400လောက်ဖြစ်ပြီးတော့100လောက်ပြေသွားတယ်သိမကြင်2004ခုနှစ်ကကင်ညာနိုင်ငံမှာလည်းအဲ့လိုပဲ300လောက်ဖြစ်ပြီးတော့150လောက်တိုးလောက်ပြေတာဟု
တ်ကဲ့ဆရာအခုလိုမိုးတက်တဲ့အတွက်ပေါ့ဆရာနော်ဒီဂျမားရဲ့အကျိုးဆက်ဘလူးယောဂါတွေဖြစ်စီနေလဲ
အဲ့တော့ကျွန်တော်ဒီ aflatoxin ဆိုတာကိုအခုကမ္ဘာ့ဂျမားရဲ့ဖွဲ့ရကင်ဆာဖြစ်စီတယ်လို့သိမှတ်လိုက်ပြီအဲ့တော့မူတက်တယ်ဆိုတာကလည်းခုနဒီမူတက်တဲ့စာကိုနေဟင်းညာချင်းကျွန်တော်တို့တတိယနေမှာတော့မူတက်တဲ့ပမာဏဘလောက်စားလိုက်ရင်သေသွားတယ်ဆိုတော့အဲ့အစိတ်တက်တင်တာချက်ချင်းဖြစ်နိုင်ပေမဲ့လူမှာကြတော့အဲ့လောက်ထိချက်ချင်းများများစားပြီးတော့ချက်ချင်းသေသွားတာမျိုးတော့မရှိဘူးအဲ့တော့နည်းနည်းနည်းနည်းစားရင်လည်းနှစ်ကြာကြာဖြစ်လာတဲ့ခါကျတော့အသေးပျက်စီးတာကြောက်ကပျက်စီးတာနောက်နှလုံးပျက်စီးတာအုံနောက်ရောင်တာအဆုတ်ကောပါဘူးပေါ့လေအဲ့လိုဖြစ်လာတဲ့အဓိကကတော့ဒီအသေးမှာ necrosis လို့ခေါ်တာပေါ့အသေးမှာပုတ်ပြီးတော့အနာရီဖြစ်ဖြစ်ပြီးတော့နောက်ကင်ဆာကြောင်းပြီးတော့သေကြတာပေါ့နော်အဲ့တော့ခုနကဘဲချောင်းနေပေါ့နောက်အဲ့ဒီတကြောင်ကျွန်တော်ကကိုလက်တွေဖောရောင်တာတွေသွေးထွက်တာမျိုးဖြစ်တာတွေပေါ့အလွယ်တကူပေါ့သွေးကြီးဥတာတွေနောက်စိတ်ပိုင်းဆိုင်ရာတော့ကြောင်းလဲနိုင်တယ်နောက်အစာအိမ်နဲ့ပတ်သက်တဲ့အစာမကြေတဲ့ယောဂါတွေဖြစ်နေနောက်ဆုံးငါပြောတဲ့အကျုပ်အဖလာတက်ဆိုတဲ့လူမာတော့ဖြစ်ခဲ့ပေမဲ့ဖြစ်လာခဲ့တယ်ရှိတော့အဲ့ဒါကတက်ချက်ပြီးတော့ပေါ့သတိလစ်ပြီးတော့သေသွားနိုင်တယ်ပေါ့ဒီအဖလာတောက်ဆင်ကခလေးတွေစားမယ်ဆိုလို့ရှိရင်လည်းခလေးတွေဟာချုံချိုးရေးပေါ့သူတို့ရဲ့ကိုယ်ကာယထွားချိုင်းမှုတွေကိုရပ်ဆိုင်းနေတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအန်ရဲကြီးတဲ့အတွက်ပေါ့ဆရာနော်မှုမတက်အောင်ဆရာဘယ်လိုကောက်ဝင်လဲမလဲ
အဓိကတော့ဒီမှုတွေကလက်ဆက်တဲ့အသီးနှံနဲ့အပြည့်စုံပါကျွန်တော်တို့မှုမတက်ဘူးဗျာဆိုတော့လေယာဉ်မျိုးပြုပြင်နေတဲ့အချိန်မှာစံစဘာဆိုင်တယ်ဆိုတော့ပဲဆိုင်တယ်ဆိုတော့အဲ့ပဲအဲ့ဆိုင်ခင်းနေမှာကမှုကကြာနိုင်တယ်အဲ့တက်ဆောင်ဒီအပင်တွေကနေစပြီးရောက်တယ်နောက်ခါတူလောင်တဲ့နေရာမှာဒါကြီးစုတ်ကူးပြီးတော့တူလောင်တဲ့နေရာမှာကျွန်တော်တို့လူပူလိုက်တဲ့ဒေသတွေမှာရေငွေ့တွေကရှိတယ်ဒီငွေ့ဥသီးကိုရိုးရိုးလှမ်းနေဒါပေမဲ့တိတ်ချောက်သွားတဲ့ခါကျဆိုရေဖျားလိုက်ပြန်တော့ဒီဖျားပြီးတန်ထက်လန်းနေအဲ့ဒီကမိုးပေါက်ဖို့သူကအခွင့်အရေးပေးလိုက်တာပေါ့မိုးတွေကအဲ့လိုမျိုးစူထိုင်းတဲ့နေရာနဲ့ပူတဲ့နေရာတွေမှာမိုးကပေါက်တာပေါ့အဲ့တော့ကျွန်တော်ငွေ့ဥသီးပြောင်းဖို့အကုန်လုံးမအဲ့လိုက်ကြီးကျွန်တော်တူလောင်ထားတယ်အဲ့ဒီထဲမှာကျွန်တော်ရေနဲ့စုတ်ထားပြီးလို့ရှိရင်ဒါတွေကဒီပိုပေါက်တော့တာပဲအဲ့မူရီကျွန်တော်တို့ကမျက်စိနဲ့မြင်ရတာရှိတယ်မမြင်ရတာရှိတယ်ပေါ့လေအဲကြောင့်ကျွန်တော်ကဒီခါတွေကိုကာကွယ်ဖို့အတွက်ကစံတွေကိုဒီနှစ်ပေါ်တဲ့စံတွေနဲ့စားပြစ်ပေါ့ဗျာတစ်လနှစ်လတူလောင်ထားတဲ့စံတွေနိုင်ငံခြားအတွင်းတွင်းတာယူသီးတွေပါအဲ့ဒါဆိုပို့ပြီးတော့ပြုလုပ်ချတယ်ငါမသိဘူးဂျုံတွေပြောင်းနေပေါ့ဒါတွေကကျွန်တော်တို့ပြန်ဟန်နေပြေးလာနေတယ်မို့ပေါက်လာနိုင်တယ်ပေါ့နော်အဲ့ဒီခါကိုအဲစားမယ်စားလို့ဆိုတော့ပေးတွေကိုဒီတိုင်းစားမယ်ဆိုတာပေးတွေချင်းဖောက်ပြီးတော့စားမယ်သမင်းဆိုသမင်းချင်းဖောက်လိုက်မယ်ဆိုရင်တော့ဒီကုနာပြောတဲ့ပိုတက်တာညော့သွားတာပေါ့ဒါပေမဲ့ငွေဥသီးကိုရှက်လက်ကရည်လေးနဲ့ထည့်ပြီးတော့စိန်ထားတယ်ပေါ့နော်ငွေဥသီးအစိမ့်ကိုပေါ့အဲ့လိုစားတာကမိုတက်တာကိုကျွန်တော်တို့သိပြီးတော့အာမပေးဘူးပေါ့ဒီအဖလာတောက်ဆင်ကဟိုနေရေနဲ့ဆေးလို့လည်းမရဘူးတက်ပြလို့လည်းမပြောက်ဘူးပေါ့ဗျာအဲ့တော့အရေးကြီးကပို့မတက်အောင်ကျွန်တော်ကာဝယ်ဖို့ပဲအရေးကြီးတယ
်ဟုတ်ကဲ့ဆရာအခုလို့ဒီမိုတက်တာကိုအထက်နဲ့ဆိုဒီမစားမိအောင်ပေါ့နော်ကာကွယ်နိုင်တာအပြင်တကယ်လို့စာမိကောင်စာမိကံရောဆရာကြီးဘလို့တခြားအစားအစာတွေလည်းရှိဖြစ်နေနေတာရှိတာ
အဲအဲ့ဒါကကျွန်တော်တွေ့ရှိထားတာရှိတယ်ပေါ့လေဒီအဖလာတောက်ဆင်ရဲ့ဓာတ်ကိုညော့သွားနိုင်တဲ့အတန်နဲ့ပူးတွဲစားရမယ်အစားအစာတွေရှိတာပေါ့ငွေပြီးစားမယ်ဆိုလို့ရှိရင်ငွေပြီးကမိုတက်လားမတက်လားမသိဘူးအဖလာတောက်ဆင်ပါခဲ့တဲ့ရှိတော့သူအာနိသင်ညော့သွားအောင်ကျွန်တော်မုံလာဥနီရောထည့်ပေးမယ်နန်းနံမေရောထည့်ပေးမယ်နောက်တစောင်းလက်ပတ်တို့နောက်ကပူစီနံတို့ဒါတွေအကုန်လုံးကအဖလာတောက်ဆင်ရဲ့အာနိသင်ကိုညော့ပေးတယ်လို့ပြောတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနိုင်ငံတကာမှာတော့ဒီဥတွေတွေထုတ်ပြန်ပြီးတယ်ပေါ့နော်ဒီမှုမတက်အောင်စစ်ဆေးတာတွေချက်မှတ်တာတွေစောင့်ကြည့်တာတွေရှိတဲ့ခါကျတော့မြန်မာနိုင်ငံမှာဆရာဒီဥတွေကဘာတွေလုပ်ပြီးလဲ
။နိုင်ငံ100လောက်မှာဥတွေသတ်မှတ်ပြီးတော့နော်အစားအသောက်ထဲမှာဖလာတောက်ဆင်ပမာဏဘလောက်ပဲရှိရမယ်ပေါ့ဥပမာကအမေရိကန်နိုင်ငံမှာဆိုလို့ရှိရင်ဖလာတောက်ဆင်ကိုအစားအသောက်ကကတော့အပုံတန်းတစ်ထောင်ပုံလိုက်လို့ရှိရင်အဲဒီတန်းထောင်ထဲမှာ20မပါအဘူးတဲ့။အဲ20ပိုင်ဒီအစားအသောက်ကိုကျွန်တော်ကြောင်း6ကနေပေးဦး။နို့မာတဲ့ထုံလေးလောက်မယ်နော်အဲ့လိုမှာအဖလာတောက်ဆင်ခုနကတည်းသူအပုံတန်းဆောင်ပုံလိုက်လို့ရှိရင်တစ်တပုံးတော့မပါဘူးပိုက်ဆိုင်တဲ့ကြော်လို့ရှိရင်ဒါဒီနို့ကိုရောင်းချောက်ခံမရှိဘူးဗမာနိုင်ငံမှာအဲ့လိုစစ်ဆေးရမရှိသေးဘူးသူအစားတောင်းနဲ့ခုနအာဟာရခုနတော့ FDA ပေါ့သူတို့ကဈေးွက်တရားတွေရှာလိုက်တော့မှာပဲဟာအဖလာတောက်ဆင်တွေ့နေပါလားပေါ့နော်အဲ့ဒါခုနကအဖလာတောက်ဆင်သိစေနိုင်တဲ့ပမာဏကိုကျွန်တော်တို့တွက်ချက်ထားပြီးသားရှိတယ်အဲ့ဒါကလူတစ်ယောက်ရဲ့ကိုယ်လေးချိန်1 gram မှာတဲ့10 milligram နဲ့ပူရဲအဖလာတောက်ဆင်ပိုင်းအဲ့လိုကချက်ချင်းသိနိုင်တယ်တဲ့ပြောတယ်အဲ့တော့ဆိုတော့ကိုလေးချင်းကိုကတော့60ကီလိုဂရမ်ပေါ့ပေါင်130လောက်လေးတဲ့လူတယောက်ရဲ့အဖလာတောက်ဆင်ပမာဏလူကိုသိစေနိုင်တဲ့ပမာဏက 100ကျော်ဆို60နဲ့ညလာ600ပေါ့600မီလီဂရမ်နဲ့ပို့လို့ရှင်တယ်ဒီလိုကချက်ချင်းပဲသိသွားနိုင်တယ်လို့ရှိတယ်ဒါပေမဲ့အဲ့လောက်ပမာဏတွေကအစားအသောက်တွေမှာရှိခဲ့တယ်ပေါ့ခုနပြောလို့အပုံသန်းတစ်ဆောင်ပုံ20ရက်ပူတာရောရှိတာပေါ့အဲ့အဲ့လိုမျိုးကျွန်တော်ဥပဒေနဲ့အဲ့ဒီလိုနည်းပညာတွေကျွန်တော်ဒီမှာရှိရမယ်အစားအသောက်ကိုတွက်ချက်တဲ့ဟာတွေအစားအသောက်ကိုလူတွေသတိထားမိအောင်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကန္တာကိုနားဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်သတင်းလွှာအလှက်ပါထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဝင်းကြီးချုံနဲ့တနင်္သာရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီး NLD အဖွဲ့ချုပ်ကနေလေးလာသုံးသက်ရဲ့အဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်မုံကိုဖောင်းဆိုင်ဒေသခံတပ်သားနီးပါးခံဟာတရုတ်နိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကနေရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုမုံပြည်နယ်ကချောင်းစုံမြို့နယ် NLD ပါတီဝင်တို့ကနေကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေမွန်ပြည်နယ်ဝင်ကြီးချုပ်နဲ့တနင်္သာရီတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီးလေးလာသုံးသက်ရေးအဖွဲ့တစ်ဖွဲ့ကိုနိုဝင်ဘာလ28ရက်နေ့ရက်စွဲနဲ့ဖွဲ့စည်းလိုက်ပါတယ်လေးလာသုံးသက်ရေးအဖွဲ့ဟာ NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအဖွဲ့ခေါင်းဆောင်အဖြစ်ဒေါက်တာမျိုးညွန့်နဲ့တရားလွှတ်တော်ရှေ့နေဦးကျော်ဟိုးတို့ပါဝင်ပါတယ်စစ်ဆေးမဲ့အကြောင်းအရာဘလို့စစ်ဆေးသွားမလဲဆိုတာကိုတော့ NLD ဘက်ကထုတ်ပြန်ထားခြင်းမရှိပေမဲ့အပြောင်းအလဲလုပ်မဲ့ကိစ္စနဲ့ပြည်내အတွင်းဝေဖန်ခံနေရတဲ့ကိစ္စတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်နေကြပါတယ်မွန်ဝင်ကြီးချုပ်ဟာဝင်ကြီးတာဝန်ယူခဲ့တဲ့ကာလအတွင်းမှာလွှတ်တော်တက်ဖို့ပြက်ကွက်တဲ့ကိစ္စပြည်내စီမံကိန်းကော်မတီဖွဲ့တဲ့နေရာမှာစီးပွားရေးလုပ်ငန်းရှင်တွေကိုထက်သွင်းထားတဲ့ကိစ္စစီးပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စတွေနဲ့ပုဂ္ဂိုလ်ရေးရာကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်အတိုင်းဝိုင်းနဲ့ပြည်သူတွေကြားမှာသတင်းတွေပြန့်နှံ့နေပါတယ်
မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေကြောင့်မွန်ဂိုဖောင်းဆိုင်ဒေသခံတပေါင်းနီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတဲ့မွန်ဂိုဒေသတွင်ဒေသခံ 4,000 ကျော်နဲ့ဖောင်းဆိုင်ဒေသခံ 1,000 ကျော်ဟာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့သိခါတော်ရစရာတော်ဦးစင်ဟန်လာကပြောပါတယ်ဗန်ဆိုင်ဂျူဂိုမျိုးကဒုက္ခသည် 3,000 ကျော်ဟာလည်းတရုတ်ဘက်ချမ်းဝမ်သေးမျိုးဘက်မှထွက်ပြေးခိုလုံနေရပါတယ်ဒုက္ခသည်အများစုဟာတန်းပလောင်ကချင်နဲ့တရုတ်လူမျိုးတွေဖြစ်ပြီးအစိုးရဝန်ထမ်းနဲ့ဗီရုစစ်တွေလည်းပါရှိကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်ပြည်ဒုက္ခသည်တွေကိုတရုတ်အစိုးရအာဏာပိုင်တွေကနေကူညီဆောက်ရှောက်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်အခုလိုစစ်ပြည်ဒုက္ခသည်တွေနေရာကနေတင်းရှောင်နေရတာလည်းဖြစ်ပါတယ်
နိုင်ငံရေးအပြောင်းလဲမှာတရားမျှတမှုကိုရှာဖွေခြင်းဆိုတဲ့ကချင်လူထုအလို့ယုံဆွေးနွေးပွဲတစ်ခုကိုကချင်ပြည်နယ်မြို့တော်မြစ်ကြီးနားမြို့မှာကျင်းပဖို့အတွက်နေပြည်တော်အစိုးရအဖွဲ့ကနေခွင့်ပြုချက်မပေးခဲ့ပါဘူးဆွေးနွေးပွဲအစီအစဉ်အတွက်နှစ်လကြာအစိုးရထံခွင့်ပြုစာတင်ထားပြီးဖြစ်ပေမဲ့အကြောင်းပြန်ခြင်းမရှိဘဲနိုဝင်ဘာလ28ရက်ပွဲစတင်တဲ့အချိန်မှကချင်ပြည်နယ်ရဲ့နေမြေအခြေအနေအရလက်တလောဆောင်ရွက်ခွင့်မပြုပါဆိုတဲ့နေပြည်တော်အစိုးရတိုက်ရိုက်အမိန့်နဲ့တားဆီးခဲ့တယ်လို့ဆွေးနွေးပွဲစီစဉ်သူတွေကပြောပါတယ်လက်ရှိဖြစ်ပျက်နေတဲ့အခြေအနေနိုင်ငံရေးစတဲ့ပြဿနာတွေကိုဆွေးနွေးပြီးအဖြေရှာဖို့ဒီလိုမျိုးအလုံယုံဆွေးနွေးပွဲတွေများများလိုနေတဲ့အချိန်မှာအခုလိုပိတ်ပင်နဲ့လုံးရက်အပေါ်အစိုးရကိုမေးခွန်းထုတ်စရာတွေဖြစ်နေပြီလို့အစီအစဉ်ပါဝင်သူဦးလုံးဆောင်ကပြောပါတယ်အခုအစီအစဉ်ကိုဩစတြေးလျမြန်မာ Constitutional Project နဲ့ Community of Democracy တို့ဥဆောင်ခြင်းဖြစ်ပြီးနေပြည်တော်ရန်ကုန်စတဲ့မြို့တွေမှာခွင့်ပြုခဲ့ပေမဲ့ကချင်ပြည်နယ်မှာပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။
တိမ့်စီခံထားရတဲ့လယ်မြေက400ကျော်ကိုပြန်လည်ရဖို့လယ်မြေတွေမှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖယ်ရှားပေးဖို့အတွက်ရခိုင်ပြည်နယ်စစ်သွေးမြို့မှာနိုဝင်ဘာလ28ရက်နေ့ကလယ်သမားတွေဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။ အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုကြေးသောမင်းဒရာချိတ်ကံပြင်းနဲ့ချောင်းနယ်ရက်ွက်တွေကလယ်ဓမ္မတရားယောကစင်ရွကြလန်းစုံကနေစူပောင်းယုံချိတ်ကိုခြေသက်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အဲ့ဒီလေယံမြေတဲ့အတွက်ပြည်နယ်ဝန်ကြီးချုပ်ဦးညီဘုကနေပြန်လည်စီစစ်ဖော်ထုတ်ဖို့ညွှန်ကြားထားပြီးစီစစ်သုံးကာလမှာချန်စီယူမခတ်ဖို့နဲ့အဆောက်အုံတွေမဆောက်ဖို့တပ်ဆိုင်ရာကညွှန်ကြားထားတာကိုစီးပွားရေးသမားတို့ကနေချန်စီယူခတ်တာတွေလုပ်နေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ကြေးသောရွာကလယ်ဓမ္မသူဖြစ်သူဦးရန်မျိုးကျော်ကပြောပါတယ်။အဲ့ဒီမြေတွေကို1990ပြည့်လွန်နှစ်တွေမှာတင်စည်းခဲ့တာဖြစ်ပြီးသမရဦးသိန်းစိန်ဆိုရလက်ထက်မှာပြည်내တာဝန်ရှိသူတွေကအဲ့ဒီထက်ကမြေတချို့ကိုအကွက်ရိုက်ပြီးနှိစသူတွေကိုရောင်းချခဲ့တယ်လို့လဲသူကဆိုပါတယ
်။ထမ်းမြင့်မာနယ်စက်တလျှောက်မှာခိုးလုံနေတဲ့မြန်မာတိုင်းရင်းသားများကမွေးဖွားလာတဲ့ကလေးရဲ့မွေးစည်ရင်းတွေကိုလက်ရှိတက်လာတဲ့အစိုးရတဲ့အသိမှတ်ပြုနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ထမ်းမြင့်မာနယ်စက်အခြေစိုက်ကလေးအခွင့်အရေးကောက်ွယ်စောင့်ရှောက်ရေးကော်မတီ CPPCR ကပြောပါတယ်။နေဆက်တလျှောက်နဲ့ကရင်ပြည်နယ်အတွင်းဝေးလံနေတဲ့ဒေသတွေမှာမွေးစည်မရှိဘဲမွေးဖွားလာတဲ့ကလေးများစွာရှိနေပြီးကလေးငယ်များရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးနေရတာကြောင့်တရည်ဝင်အသိမှတ်ပြုတဲ့မွေးစည်ရရှိအောင်လှုံ့ဆော်သွားမယ်လို့ CPPCR Committee No Blue Midnight Sun ကပြောပါတယ်။မွေးစည်အသိမှတ်ပြုနိုင်ရေးနဲ့ပတ်သက်ပြီး CPPCR အဖွဲ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကအမျိုးသမီးနဲ့ကလေးသူငယ်များအခွင့်အရေးဆိုင်ရာ Committee အမျိုးသမီးများကွန်ရက် WON တိုင်းအဆင့်ကကရင်တိုင်းရင်းသားရေးရာဝန်ကြီးနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်တို့နဲ့အတူနေပြည်တော်မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2018ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပပြုလုပ်မဲ့ဂျားဖြတ်ရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းစုံမဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဝကနေရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုချောင်းစုံမြို့နယ် NLD ပါတီဝင်တရာခန်းတို့ကနေနိုဝင်ဘာလ30ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
NLD ဘဝကနေရွေးချယ်ချပလိုက်တဲ့ကိုစလဲလောင်းကိုကကွက်ဆန္ဒပြရတဲ့အကြောင်းရင်းကိုတော့ဆန္ဒပြကောင်းဆောင်ဦးစံခင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့ဒီသူကိုအခြေခံသောဒီမိုကရေစီနိုင်ငံဆိုတာဒီလိုမျိုးအထက်အဖွဲ့စည်းကလှုပ်ပြီးချပြီးအထက်အဖွဲ့စည်းကစီမံတယ်လို့ပြည်သူလူထုကခံစေဆိုတဲ့အဲ့ဒီစနစ်ဟောင်းဖြစ်ဟောင်းကိုပြန်ရောက်သွားတဲ့အတွက်ဦးလေးတို့ကနေပြီးတော့ပြည်သူရဲ့လိုလားချက်မူရင်းဖြစ်တဲ့တူစားပေးဖို့သားလေးပြန်လဲချပေးဖို့အတွက်လေးလို့ဆန္ဒပြတယ်
ဘဟုကရွေးချယ်ပေးလိုက်တဲ့ကိုစလဲလောင်းဟာမြို့နယ်ကရွေးချယ်ထားတဲ့လူနဲ့အရေးချင်းအယံကွာဟရဲလို့မွန်ပြည်နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်သွေးရမှုဦးငွေမြင့်ကပြောပါဗျ။ရွေးတာ
ကတော့ဘဟုကရွေးတာဗျ။ဘဟုကချပေးတဲ့ဥစ္စာပဲ။ဒါသူ့မကြည့်တတ်တော့ဘယ်တတ်နိုင်မလဲဗျ။သူတို့တင်ပေးတဲ့လူနဲ့သူတို့ယူဖြစ်စေချင်တဲ့လူနဲ့ဘဟုကရွေးလိုက်တဲ့လူနဲ့ကကွာပါဗျ။
ကကွက်ဆန္ဒပြတဲ့ကိစ္စနဲ့ပတ်သက်ပြီးဂျက်ဖြတ်ရွေးကောက်ပွဲအတွက်ကြိုးတက်ရောက်မှုသဆုံးတရာရှိနိုင်ပေမဲ့ဘာတင်အနေနဲ့လေးထားမှာမဟုတ်ဘူးလို့လည်းဦးငွေမြင့်ကဆက်ပြောပါဗျ။ကျွန်တော်က
လေးမထားပါဘူး။အခုသူတို့လုပ်တဲ့လူငယ်ပြည်နယ်ဆန္ဒပြတဲ့လူကလည်းစုပါ။
ဒါ့အပြင်ခုကိစ္စကိုအထက်ဘဟုကိုတင်ပြပြီးထိုက်တိတဲ့အရေးယူမှုတွေလည်းလောက်မှာပါလို့လည်းဦးငွေမြင့်ကဆက်ပြောပါဗျ။ကကွက်ဆန္ဒပြသူတရားလောက်ဟာကိုစလဲလောင်းကိုဒေသခံမွန်တိုင်းရင်းသားများရရှိရေးမြို့နယ် EC ဆုံးဖြတ်ချက်အတည်ပြုပေးရေးဘို၆ကင်မှုစနစ်ပပျောက်ရေးဆိုတဲ့ကြွေးကြော်တမ်းပိုစတာတွေနဲ့ကကွက်ခဲ့ကြတာလည်းဖြစ်ပါတယ်။2015ရွေးကောက်ပွဲတွင်ချောင်းဆောင်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်မှာ NLD ပါတီကဒေါခင်သေးကျော်ကနာရရှိထားပြီး၎င်းအနေနဲ့နိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေခုံရုံးအဖွဲ့ဝင်အဖြစ်ခန့်အပ်ခံရတဲ့အတွက်လစ်လတ်မဲဆန္ဒနယ်နေရာမှာဂျားဖြတ်ရွေးကောက်ပွဲဝင်ပြိုင်ဖို့အတွက်ဒေသခံ NLD ဖွဲ့ဝင်တွေနဲ့အဖွဲ့ချုပ်အကြံအမြင်ကွဲလွဲမှုတွေဖြစ်ပေါ်နေတာလည်းဖြစ်ပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်ကနေထွက်တဲ့တဘာဝတန်ဇာတတွေကိုရခိုင်အမျိုးသားတွေပိုင်ဆိုင်ခွင့်နဲ့စီမံဆုံးဖြတ်ပိုင်ခွင့်ရရှိဖို့အတွက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးစစ်တွေမြို့ဝန်ကဘာကွင်းကနေကြောက်ဖြူမြို့အထိ9ရက်တိုင်တိုင်ခရီးရှည်လူထုချီတက်ပွဲတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။ဒီကြောင်းတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ပေးထားပါတယ်။
ဒီလိုခရီးချေရှိတပ်ဖွဲ့လို့ဖို့ဖြစ်လာရတဲ့အကြောင်းကိုဥဆောင်ပါဝင်သူတို့ဖြစ်တဲ့ကိုထွန့်ကျေကခုလိုပြောပါတယ
်။ဒီမှာလက်ရှိတောင်းယူနေတဲ့ကျွန်တော်တို့ဒီကံကြတာတွေနဲ့အားရှိရတယ်။အဲဒီမှာကျန်ရှိနေပြီးတော့ဒီတောင်းယူကြတွေနဲ့အားရှိကြတယ်။ဒါပေမဲ့လက်ရှိဒီမှာအခန်းကြီးမှာဒီလိုချင်းဒီမှာပြန်ဆင်းနေပုံမှာဖြစ်ကြတာ။ဒါပေမဲ့ကျွန်တော်တို့ပေါ်ပြုတ်လို့ရတယ်ကျွန်တော်တို့ကျန်ကြတာကို ကျွန်တော်ပဲဒီမှာခံစားပြီးတော့ကျွန်တော်ဒေတာဖောင်ဖြစ်တဲ့လောက်ချင်တယ်အဲဒါကြောင့်မလို့ကျွန်တော်တို့ကညာနဲ့ဒေဟန်ကြောက်တဲ့ကိုကျွန်တော်တို့ပတ်စံဖို့လုပ်ရှိနေတယ်ဟုတ်ပြီကြားလာတယ်နော
်အဲ့ဒီခကြီးချေလူထုဆန္ဒထောက်ပါဘွဲကိုနိုဝင်ဘာလ21ရက်နေ့ကစိုက်တွင်မြို့ဝန်ကဘာကွင်းကနေနိုဝင်ဘာလ28ရက်နေ့ထိမိုက်ပေါင်း300ကျော်ဝဲတဲ့ကြောက်ဖြူမြို့ကိုရှီတဆန္ဒထောက်ပါခဲ့ကြတာပါလက်ရှိရခိုင်ပြည်နယ်ကထွက်တဲ့တဘာဝသယံဇာတတွေကိုပြည်ထောင်စုအစိုးရကပဲရှက်ကွက်ထားတဲ့အပေါ်ဒေသခံတွေစီမံခန့်ခွဲခွန်ရဖို့တောက်ဆိုထားတယ်လို့ကိုထွန်းကြည်ကစပြပါတယ်ကျွန်
တော်တို့ထားမှာရှိနေတဲ့ဆန္ဒကြတဲ့ကျွန်တော်တို့ကပဲခန့်ခွဲမှုတွေကျွန်တော်တို့ဆောင်ရွက်ကြတာဖြစ်ပါ
ခကြီးရှိရှီတရလက်တစ်ချောင်းမှာရခိုင်ပြည်သူတွေတောက်တောက်ဖြတ်ဖြတ်ကြိုးဆိုခဲ့ကြပြီးရဲနာတဲ့နေရာတိုင်းမှာလေယာဉ်မြေသယံဇာတနဲ့ပတ်သက်ပြီးပညာပေးဟောပြမှုတွေပြုလုပ်ခဲ့ကြပါတယ်အရေးပါအဖွဲ့စစ်တခုဖြစ်တဲ့ People for People အဖွဲ့ဒါရိုက်တာကိုစိုးလန့်ကအခုလိုလမ်းလျှောက်တောက်ဆမှုအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
သူတို့ပိုင်ဆိုင်တဲ့ရခိုင်ပြည်နယ်ချင်းမှာရှိတဲ့တဝောအသေးစားတွေကိုရခိုင်ပြည်သူလူထုတွေပိုင်တဲ့နေပေါ့
ရခိုင်ပြည်နယ်ကထွက်တဲ့သဘာဝသံရံဇာတတွေကိုရခိုင်ပြည်သူတွေခွဲဝေသုံးစစ်ခွန်ရဖို့အတွက်ဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်ကလည်းရခိုင်အမျိုးသားပါတီကဦးဆောင်ပြီးလက်မဲ့ကောက်ခံတောက်ဆခဲ့ကြပါတယ်အခုအခါအမျိုးသားဒီမိုကရေစီအဖွဲ့ရှောက် NLD ဦးဆောင်တဲ့အစိုးရဟာပြည်သူကတင်မြောက်တဲ့အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့လိုတယ်လို့ရခိုင်ပြည်သူတွေကပြောဆိုနေကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေမွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္သာရီတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတို့ကိုစစ်ဆေးဖို့လိလာသုံးသပ်ရေးအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
ရတဲ့ရန်ကုန်မြို့ကြီးမှာလမ်းမေးဈေးတွေကိုအခုတလောတက်ဆိုင်ရာကနေစီကံတကြနေရာချထားပြီးပေမဲ့လို့တချို့ဈေးတွေရဲ့မကျေနပ်တန်တွေကြားနေရပါတယ်လူရန်စားမရွေးအားပေးနေကြတဲ့လမ်းမေးဈေးတွေမကပါဘူးဆိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီကံမဲ့လူသွားလမ်းပလက်ဖောင်းတွေမကဘူးလမ်းမပေါ်မှာတက်ရောက်နေကြလို့ရင်ကျော်ပိတ်ဆို့မှုတွေဖြစ်ပြီးအချိန်တွေအလဟတဖြစ်နေကြပါတယ်တနေ့လုံးမှာတနေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကြက်တဲတွေကိုစာနာမိပေမဲ့သူတို့တွေတသွေးမတိန်နိုင်နိုင်ရမယ့်စီကံစားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးစာရာတွေကိုပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလို့ကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမေးမြန်းနေကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA မြန်မာပိုင်းကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
တောရရှင်များခင်ဗျာဟောင်ကောင်မှာအစ်တရွေးချယ်တင်မြှောက်ခံရတဲ့လွတ်လပ်ရေးလူလားသူဥပဒေပြုအမတ်နှစ်ဦးဖြစ်ကြတဲ့ Sisters Leon နဲ့ Yeo Wei Shang တို့ကပြီးခဲ့တဲ့လအတွင်းသူတို့ရဲ့အလုတ်တာဝန်အတွက်ကျန်းတစ္စာတိမ်ဆိုးတဲ့နေရာမှာတုံးနှုံနဲ့ဘာသာစကားကိုပြောင်းလဲပစ်ခဲ့ပါတယ်ဥပဒေပြုမှုရေးရာကောင်စီကသူတို့နှစ်ဦးရဲ့အလုတ်တာဝန်ဆက်ခံမှုကိုဟန်တားထားလိုက်တဲ့အတွက်ဟောင်ကောင်ရဲ့တရားဥပဒေရေးရာတာဝန်ရှိအဖွဲ့အစည်းကသူတို့နှစ်ဦးအနေနဲ့ကျန်းတစ္စာချိန်ဆပြီးတော့တာဝန်ထမ်းဆောင်ခွင့်ပြုနိုင်ရေးအပေါ်ဆုံးဖြတ်ချက်ချမှတ်ဖို့တာဝန်ယူလိုက်ပါတယ်။ဟောင်ကောင်တရားရုံးကဆုံးဖြတ်ချက်မချခင်တရုတ်နိုင်ငံရဲ့ဥပဒေပြုရေးရာဆိုင်ရာအမြင့်ဆုံးအဖွဲ့ကြီးကအခြေခံဥပဒေမှာတုံးဆွဲထားတဲ့စကားရက်မှာဒုတိယချိန်ထပ်မံစ조사ပိုင်ခွင့်ပြုထားခြင်းမရှိတဲ့အကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။ဟောင်ကောင်ရဲ့အချုပ်အခြာအာဏာစီမံခံခွဲရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာနိုင်ငံအတွင်းမူဝါဒနှမျိုးကျင့်သုံးမယ်ဆိုတဲ့မူပေါင်းကိုတရုတ်ဆိုရအနေနဲ့1998ခုနှစ်မှာချမှတ်ခဲ့ပြီးဟောင်ကောင်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးနဲ့လွတ်လပ်စွာတရားစီရင်ခွင့်အာဏာဟောင်ကောင်မှာနေထိုင်တဲ့သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်စတဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့စတာတွေပတ်ဝန်းနဲ့အခြေခံဥပဒေကိုပြဋ္ဌာန်းခဲ့တာပါဟောင်ကောင်ဥပဒေပြုကောင်စီနဲ့ဆက်ဆက်နေတဲ့မကြခင်ကဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ စိတ်မသက်မသာဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်မတ်တူနာကပြောကြားလိုက်ပါတယ
် The United States strongly supports and values Hong Kong's legislative council and independent
judiciary ဟောင်ကောင်ဥပဒေပြုရေးရာကောင်စီရဲ့စံတန်ဘိုးနဲ့လွတ်လပ်တဲ့တရားစီရင်ရေးစတာတွေအပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်တနိုင်ငံစနစ်နှမျိုးကျင့်သုံးတဲ့မူကလည်းအထူးအုပ်ချုပ်ခွင့်ရဒေသမှာအလွန်အရေးကြီးတဲ့အခန်းကဏ္ဍမှာရှိပြီးအထူးအုပ်ချုပ်ခွင့်ရဒေသရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပေါ်အခြေခံဥပဒေအရမြင့်တင်ပေးသလိုအကာအကွယ်ပေးရလဲရောက်ပါတယ်ဒီလိုမူဝါဒနှစ်ခုကျင့်သုံးရမှုကို1998ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ
်စိုးရင်စရာဖြစ်စီပြီးတနင်္ဂနွေစနစ်နှမျိုးကျင့်သုံးတဲ့မူကိုထိခိုက်ပြပြားစေမဲ့ဘလို့လောက်ရမျိုးကိုမဆိုရှောင်ကျင်ကြဖို့တရုတ်အစိုးရနဲ့ဟောင်ကောင်အထူးအုပ်ချုပ်ရေးနည်းမြေအစိုးရတို့ကိုအမေရိကန်ပြည်တော်စုကတောင်းဆိုပါတယ်လို့မစ္စတာတူနာကပြောပါတယ်ဟောင်ကောင်ရဲ့တိုးတက်တရားဝါပြောရေးတည်ငြိမ်မှုရှိရေးအဆရှိတာတွေဟာပူးတွဲကြီးညာချက်နဲ့အခြေခံဥပဒေတို့ကိုအောင်အောင်မြင်အကောင့်ထဲပေါ်နိုင်မှုပေါ်မှာမူတည်နေပါတယ်။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအမြင့်မားဆုံးခွင့်ပြုထားတဲ့တရားဥပဒေနဲ့အညီစီမံအုပ်ချုပ်တဲ့ပွင့်လင်းလူပေါင်အဖွဲ့အစည်းဟာတရုတ်ပြည်သူသမ္မတနိုင်ငံရဲ့ဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသအတွင်းနေထိုင်သူတွေရဲ့အေဂျင်တာယာဝပြောရေးနဲ့တည်ငြိမ်မှုရှိရေးအတွက်အလွန်အရေးပါတယ်လို့ကျွန်တို့အနေနဲ့ယုံကြည်ပါကြောင်းလဲသူကပြောကြားလိုက်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ် VOA မြန်မာပိုင်းဂျာတာပရိနေမနေ့ပတ်အစည်းအဝေးကိုနှားဆင်နေကြတာဖြစ်ပါတယ်ကျမတို့ဂျာတာဒီကမှာရှင်ကျမတို့တောက်ကြနဲ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asiaset 7 Jodu ကနေဓာတ်ရိုက်ထုတ်လွှင့်ပေးတယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လိုတယ်ဆိုလို့ရှိရင်တော့ VOA ရဲ့ email burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမနန္ဒာချမ်းကြီးညာပေးပါမယ်
အမေရိကန်ပြည်ထောင်စုမှရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးဖြစ် Marine တပ်ဖွဲ့ကအငြင်းစားဗိုလ်ချုပ်ကြီး James Mattis ကိုခန့်အပ်ဖို့အမည်စင်းတင်သွင်းလိုက်မယ်လို့အမေရိကန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်ထရန့်အနေနဲ့အမည်စင်းတင်သွင်းမှုကိုတော့နောက်သတင်းပတ်ထဲမှာတရားဝင်ပြုလုပ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ဗိုလ်ချုပ်ကြီးဟောင်း Mattis ဟာအာဖဂန်နဲ့ Iraq စစ်ပွဲတွေမှာ Marine တပ်ဖွဲ့တွေရဲ့တမူဟောင်ဖြစ်ခဲ့ပြီးတော့လွှတ်တော်မှာတော်တော်များများရဲ့ထောက်ခံမှုကိုရရှိထားသူလည်းဖြစ်ပါတယ် Democratic Outlook တော်အမတ်တဦးဖြစ်တဲ့ Adam Schiff ကတော့ဗိုလ်ချုပ်ကြီးဟောင်း Mattis ကိုရွေးချယ်တာဟာအင်တန်ကောင်းတဲ့ရွေးချယ်မှုဖြစ်တယ်လို့ CNN သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကြားသပတင်းတွေကပြောကြားခဲ့တဲ့နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းဟာအရင်နှစ်တွေနဲ့မတူဘဲရုရှားအပေါ်ရန်လိုနေတယ်လို့ယူဆတဲ့တိုင်းပြည်တွေပေါ်ပြစ်တင်ပြောဆိုဒေါသထွက်တာမျိုးမတွေ့ခဲ့ရပါဘူး။မနစ်ကရုပ်မြင်သံကြားမှာဓာတ်ရိုက်ထုတ်လွှင့်ခဲ့တဲ့ Kremlin နန်းတော်မှာဥပဒေပြုအမတ်တွေနဲ့ဂုဏ်သီးရှိဧည့်သည်တွေကိုမိန့်ခွန်းပြောကြားခဲ့စဉ်တော့ရုရှားနဲ့နယ်စပ်အနီးမှာဒီခါမှာရှင်စီးရီးယားနဲ့နယ်စပ်အနီးမှာရုရှားတိုက်လေယာဉ်တစ်စင်းကိုပစ်ချခဲ့တဲ့တူရကီနိုင်ငံကိုမကောင်းဆိုးဝါးအဖြစ်ရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းသဘုံတွေကိုအားပေးပြီးတော့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားပိုင်နဲ့ထပ်သွင်းသွင်းခဲ့တဲ့အတွက်ပိတ်ဆို့တန်ခတ်မှုတွေကြုံခဲ့ရတဲ့2014ခုနှစ်ကမိန်ကွန်းမှာတော့အနောက်နိုင်ငံတွေဟာအခွင့်အာဏာတာသလိုရုရှားနိုင်ငံကိုအားပြုတ်အောင်ကြိုးပမ်းနေတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အိမ်ရှေ့ဆန်မင်းသားမဟာဝစီယာလောင်ကွန်းဟာထိုင်းပြည်ရင်သစ်အဖြစ်ထိနှံဆက်ခံလိုက်တဲ့အတွက်အောက်တိုဘာလကနက်ရွာဆန်သွားတဲ့ဖခင်ပြင်းကြီးဘူမီဘောအဒူရာဒက်ရဲ့နှစ်ပေါင်း80ကြာအုပ်ချုပ်မှုနောက်ပိုင်းထိုင်းနိုင်ငံတမိုင်းမှာခေတ်သစ်တစ်ခုကိုရောက်ရှိခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမျိုးသားဥပဒေပြုလွှတ်တော်ဥက္ကဋ္ဌပွန်ဖတ်ဝီဂျီခွန်ချိုင်းရဲ့ထိနှံဆက်ခံမှုကမ်းလှမ်းချက်ကိုအသက်64နှစ်ရှိပြီဖြစ်တဲ့အင်ရှေ့ဆန်မင်းသားကလက်ခံခဲ့တဲ့အကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။
တဲ့ရင်အချင်းချုပ်ကိုမနန္ဒာချမ်းကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်တောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေထားရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ဒါရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.